ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးယာနဲ့ချီတဲ့ဒုက္ခသည်တွေထပ်မံထွက်ပြေးနေရပါတယ်။ပြီးခဲ့တဲ့လတွေကတင်းရှောင်ခဲ့သူတွေနဲ့ပါဆိုရင်ဒီရက်ပိုင်းအတွင်းမှာဒုက္ခသည်3000လောက်အိုးအိမ်ဆုံးခွာပြီးစစ်ဆောင်စခန်းတွေမှာခိုးလုံနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့နမ်တူမြို့နယ်အတွင်းမှာ TNLA ခေါ်တအန်းပလောင်နဲ့SSA မြောက်ပိုင်းပူပေါင်းတပ်ဖွဲ့တွေနဲ့ RCSS SSA တောင်ပိုင်းတပ်တွေအကြဖြစ်ပေါ်တဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့တလကျော်လောက်ကစတင်ခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာခက်ဆိတ်ဆိတ်ထပ်မံဖြစ်ပွားလာနေတာပါ။နမ်တူမြို့နယ်ကဒေသခံတအူကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတဲ့
။တိုက်ပွဲကဒီ3-4ရက်ကတော့နေ့တိုင်းရက်ဆက်ဖြစ်တယ်ခင်ဗျ။စက်တင်ဘာ4ရက်နေ့ဒီနေ့မနေ့6နိုင်လောက်မှတိုက်ပွဲတော့စနေပါခင်ဗျ။ကျတာကပန်လုံးမှာတနေရာနောက်ကပန်လုံးရဲ့နောက်ဖက်ကပန်ကြိုက်ကြီးရမှာတနေရာရှိပါတယ်ခင်ဗျအဲ့ဒီတနေရာဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ဖြစ်တဲ့အဖွဲ့က RCS နဲ့မြောက်ပိုင်းမဟာမိတ်ဆွဲဖြစ်တာပါခင်ဗျစစ်ပွဲဖြစ်တဲ့ area ကနတ်မလူမြို့နယ်ပေါ့နော်ပန်လုံးကြီးရအုပ်စုမိုင်းမှုကြီးရအုပ်စုနဲ့ဟိုအခုချောင်းစာကြီးရအုပ်စုပေါ့ဒီမှာပတ်ဖြစ်နေပါအများဆုံးဖြစ်တာကတော့မိုင်းမှုကြီးရအုပ်စုမှာဖြစ်တာအခုကျတော့ပန်လုံးကြီးရအုပ်စုနဲ့ဟိုလည်းချောင်းစာမှာလည်းဟိုစဖြစ်လာတော့
လက်ရှိတိုက်ပွဲဖြစ်ပွားရာပန်လုံကြီးရွာရဲ့မြောက်ဘက်ပိုင်းရှိကြီးရွာတွေကရွာသားတွေဟာမန်ဆန်နဲ့မိုင်းမှုကြီးရွာဘက်ကိုပြေးဝင်ခိုလုံကြပြီးပန်လုံရဲ့တောင်ပိုင်းဘက်ကကြီးရွာတွေကတော့ပန်တပြေမန်လီမိုးတေရွာနဲ့တီဘောမြို့ကိုတင်းရှောင်နေကြပါတယ်ပန်လုံကြီးရွာမြောက်ဘက်ချမ်းမန်ဆန်နဲ့မိုင်းမှုကြီးရွာတွေကိုတင်းရှောင်လာသူဟာ1400လောက်ရှိနေကြောင်းအခုလိုစက်ပြောပါတယ်
ဒီဆောင်ကကျွန်တော်တို့ဒီမန်ဆန်နဲ့မိုင်းမှုကြီးရွာနေရွာပေါ့နော်ဟိုကလက်ခံထားတာ1000နဲ့မှ62ရောက်ပါခင်ဗျာဒါပေမဲ့မနေ့ကဝင်လာတဲ့ရွာဆင်းရဲရဆိုရင်တော့1200လောက်ကတော့ရှိပါတယ်ခင်ဗျာတချို့ဟာကြတော့တို့ကဟိုအတိအိမ်တွေမှာလာသေးတယ်ဆိုတော့လေအဲ့ဒီကြက်တွေမှာခလုံးမို့လာပြီးတော့ဆင်းမပေးတော့လေအဲ့ဒါတွေနဲ့ပါတွေ့တယ်ဆိုရင်တော့1300 1400လောက်တော့ဆက်လောက်တော့ခံမမိတယ်ခင်ဗျာတချို့ရွာတွေက3ကြိမ်မြောက်ပြေးတာတော့တချို့ရွာတွေက1ကြိမ်ပေါ့အဲဘယ်လိုမျိုးပေါ့
ပန်လုံကျေးရွာတောင်ဘက်ချမ်းကတင်းရှောင်သူတွေရဲ့အခြေအနေကိုတော့တီဘောမျိုးကစစ်ရှောင်တွေကိုကူညီပေးနေသူကိုမျိုးကအခုလိုပြောပါတဲ့
။တန်ကန်ရရွာသားကြီးတဲ့အခုပါပြီးခေါ်ထုတ်ပြီးတော့အခုကျွန်တော်တီဘောကိုပို့ပေးနေလေ။ရသားအခုဆိုရင်တော့30လောက်ပဲရှိပြီကိုသူကကြတော့ရင်းရက်တရတော့သွားလိုက်လို့ရှိတယ်ပေါ့နော်။အချို့အခုလမ်းမရှောင်နိုင်တဲ့လူ4ယောက်ပေါ့နော်။အဲအဲ4ယောက်ရဲ့အခုနောက်ကအဲထွက်လာတဲ့ရသားတွေကိုဟိုတမနာကိုလျံမှာပေါ့နာကိုလျံရောင်းနေရမှာသူတို့ဆောင်းလိုက်တာပြီးတော့မှကိုထပ်ပြီးတော့သူတို့တည်လာတော့နော်ဒီတော့ဒီအပိုင်းက450လောက်ရှိနေတယ်ကွန်တတီရဲ့မန်ရဲ့ဘိုးတော်ကြောင့်ရဲ့နောက်မိုးတီရောင်းအဲ1500ကျော်လောက်ရောင်းပေါ့
နမ်တူမြို့နယ်ပန်တပြေကျေးရွာမှာလူ630မန်လီကျေးရွာမှာလူ450လောက်နဲ့တီဘောမြို့နယ်မိုးတေရွာဖုန်ကြီးကျောင်းမှာလူ60လောက်နဲ့တီဘောမြို့ဘိုးတော်ကျောင်းမှာလူ320လောက်ရှိနေကြောင်းပြောပါတယ်ဒီဘောမျိုးကိုရောက်ရှိနေသူတွေကိုတော့အုပ်ချုပ်ရေးအဖွဲ့နဲ့ရှမ်းရင်ကျေးမှုအဖွဲ့ကကူညီထားပြီးပန်တပြင်းနဲ့မန်လီကျေးရွာကစစ်ဆောင်တွေကိုတော့ပရာဟိတအဖွဲ့တွေကကူညီထားပါတယ်။နမ်တူမျိုးနယ်အတွင်းမှာဒီနှစ်ပိုင်းတွေအတွင်း TNLA ကတအန်းပလောင်တက်နဲ့ RCSS ကတောင်ပိုင်းရှမ်းတက်ဖွဲ့အကြတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။ဩဂုတ်လ31ရက်နေ့ဒီလ1ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာ TNLA တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတဲ့ TNLA နဲ့ SSA မြောက်ပိုင်းအပါအဝင်တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်မရေးထိုးသေးပါဘူးဇူလိုင်လအတွင်းကကျင်းပတဲ့တတိယအကြိမ်ပင်လုံအစည်းအဝေးမှာတော့ငင်းချမ်းရေးအတွက်အလွတ်သဘောဆွေးနွေးဖို့သဘောတူထားပေမဲ့လက်ရှိအချိန်ထိဆွေးနွေးပွဲတွေမစတင်နိုင်သေးသလိုလက်နက်ကိုင်တချို့နဲ့အစိုးရတပ်မတော်အကြမ်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲရှိပါတယ်